Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်ဒီဇင်ဘာလ9ရက်ဗုဒ္ဓဟူးနေ့ညနေခင်းစီစဉ်တွေကိုလိုင်းဒိုမီတာ16925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်မင်္ဂလာပ
ါမင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကျွန်တော်ကြော်ကြော်သိင်းကြီးညမှာပါမွတ်စလင်တွေကိုအမေရိကန်ရဲ့ဝင်ခွင့်မပြုရေးဒေါ်နယ်ထရန့်ပြောတာကိုသမရအင်ပြူတော်အပါအဝင်ဝေဖန်ပြစ်တင်နေကြပါတယ်အဲဆက်ဖွဲ့ရဲ့လက်နက်ခဲယံအများစုပါ IRA စစ်ဖက်စီကနေတင်းလို့ရထားတာတွေဖြစ်တယ်လို့ AI ဖွဲ့ကပြောလိုက်ပါတယ်မြန်မာစစ်ဖက်နဲ့ထိတွေ့ဆက်ဆံမှုဆရာထက်တန်နေတယ်လို့အမေရိကန်ဗိုလ်ချုပ်ကြီးတူဦးကပြောလိုက်ပါတယ်ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
ကောင်းပါပါရှင်လက်နက်ကင်တပ်ပေါင်းစုဖြစ်တဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council UNFC ရဲ့နှစ်ပတ်လည်အစည်းအဝေးမှာဘလို့ထူးခြားမှုတွေဖြစ်သွားပါသလဲ
သူတို့ဟာတော့ဒီ UNFC ရဲ့ဆုံးဖြတ်ချက်ကိုပြောလွန်ပြီးတော့ပါလေသူတို့သဘောနဲ့သူတို့လုပ်လိုက်တယ်အဲ့ဒီပေါ်မှာအဲ့ဒါကြောက်ပါအဓိကအဖြစ်ကတော့ဒီ
UNFC ရဲ့ဒုဥက္ကဋ္ဌနိုင်ဟန်တာပါရှင်အပြည့်စုံကိုနောက်ပိုင်းမှာကြားရမှာပါဒီနောက်မှာတော့မြန်မာနိုင်ငံရဲ့ပထမဆုံးရန်ကုန် Stock Exchange အစုရှယ်ယာဈေးကွက်ကိုကုမ္ပဏီ6ခုနဲ့စတင်ဖွင့်လှစ်တဲ့တဲ့တင်အတိုက်ခံကောင်းဆောင်တအောင်ဆန်းစုကြည်နဲ့အရင်စစ်အာဏာရှင်ဟောင်းဗိုလ်ချုပ်မူကြီးတန်းရွှေတို့တွေ့ဆုံခဲ့ကြတာဟာအကဲဆက်တဲ့အာဏာချိန်ခွင်ရှာထိန်းညှိမှုအဖြစ်သုံးသပ်သူတို့ကရှုမြင်ကြတဲ့အကြောင်းတင်ပြချက်နဲ့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုလည်းကြားဖို့ရှိပါတယ်ခုအရင်ဆုံးတော့ဗုဒ္ဓဟူးနေ့ညနေခင်းထိပ်တန်းရောက်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးကြပါအောင်ရှင
်မွတ်စလင်တွေကိုအမေရိကန်ပြည်ထောင်စုရဲ့လုံးဝဝင်ခွင့်မပြုဘူး Republican Party ရဲ့သမ္မတလောင်းဖြစ်ဖို့ကြိုးစားနေသူတွေတဲ့ထိတ်ကပြင်းနေတဲ့ဂရေကျော်တတိကြီး Donald Trump ကတောင်းဆိုပြီးတဲ့နောက်သမ္မတအင်ပြူတော်ပန်တဂွန်စစ်ဌာနချုပ်ကမ္ဘာခေါင်းဆောင်တွေနဲ့မွတ်စလင်အရေးတက်ကြွလှုပ်ရှားတဲ့အဖွဲ့တွေကအပြင်းထန်ဝေဖန်ပြစ်တင်နေကြပါတယ်ထရမ့်ရဲ့ပြောဆိုချက်တွေဟာတပါးသူကိုထိခိုက်ပြီးအစိတ်အတော့ဖြစ်စေတယ်လို့သမ္မတအင်ပြူတော်ပြောခွင့်ရ George Earnest ကအင်္ဂါနေ့မှာပြောပါတယ်။အခုလိုပိတ်ပင်ကန့်သတ်မဲ့သူ့ရဲ့အစီအစဉ်ကိုသာအကောင့်တွေဖော်မယ်ဆိုရင်အမေရိကန်အခြေခံဥပဒေကိုချိုးဖောက်ရကြမယ်လို့ပြောခွင့်ရကပြောပါတယ်။တကယ်လို့2016ခုနှစ်သမ္မတရွေးကောက်ပွဲမှာသာသူအနိုင်ရမယ်ဆိုရင်သမ္မတအဖြစ်ထမ်းဆောင်ဖို့ရစီကံမကိုက်ညီတဲ့အတွက်အပေခံရမယ်လို့ Mr. Earnest ကပြောပါတယ်။ပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရ Peter Cook ကမွတ်စလင်နိုင်ငံတွေနဲ့အမေရိကန်စစ်ပယ်ကြားတွေ့ဖက်လှုပ်ဆောင်ချက်တွေကိုသာမကအမေရိကန်စစ်တပ်ထဲမှာမွတ်စလင်တပ်ဖွဲ့ဝင်တွေရှိနေကြကိုလည်းအထူးထောက်ပြပြောဆိုပါရတယ်။အမေရိကန်ပြည်ထောင်စုဟာအစ္စလမ်ဘာသာနဲ့စစ်ဖြစ်နေတယ်ဆိုတော့ IS စစ်သွေးကြွတွေရဲ့အပြောကိုအားပေးသလိုဖြစ်စေနိုင်တဲ့အပြောမျိုးတွေရဲ့လူညုံရေးပိုင်းအပေါ်တက်ရောက်လာနိုင်ခြင်းကိုလည်းသူကထောက်ပြပါတယ်။အကြမ်းဖက်တိုက်ခိုက်မှုအသစ်ဖြစ်လာနိုင်ခြင်းနဲ့ပတ်သက်လို့ဘာတွေဖြစ်နေလဲဆိုတာကိုအမေရိကန်ကောင်ဆောင်တွေသုံးသပ်ဆန်းစစ်နိုင်တဲ့အထိမွတ်စလင်တွေကိုပိတ်ပင်ထားဖို့ထရမ့်ရဲ့အဆိုပြုချက်ဟာ Republican Party ဒါမှမဟုတ်နိုင်ငံရဲ့ရည်တည်ချက်မဟုတ်ဘူးလို့အောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan ကပြောပါတယ်။
အစ္စလာမ်ရဲ့အစွန်ရောက် IS တို့အကြမ်းဖက်တိုက်ခိုက်မှုတွေမှာအသုံးပြုနေတဲ့လက်နက်တွေဟာအီရတ်စစ်တပ်သူလောင်ယုံတွေကနေသိမ်းယူထားတာတွေဖြစ်တာကြောင့်တင်းငင်အေးချမ်းမှုမရှိတဲ့ဒေသတွေကိုလက်နက်တွေပို့ဆောင်တဲ့နေရာမှာလုံခြုံရေးပို့ပြီးတော့တင်းကျပ်ဖို့လိုအပ်ချက်ရှိနေတာကိုပြသနေတာဖြစ်တယ်လို့နိုင်ငံတကာအခွင့်အရေးလှုပ်ရှားမှုအဖွဲ့ကြီး Amnesty International ကပြောဆိုလိုက်ပါတယ်အီရန်နဲ့ဆီးရီးယားနိုင်ငံတွင်အသုံးပြုနေတဲ့လက်နက်အမျိုးအစားတွေကိုသုံးသပ်ချက်အစီရင်ခံစာတစ်စောင်ရေးပေးဖို့ Australia အခြေစိုက် Amendment Research Services ကို Amnesty International ရဲ့အဖွဲ့ကြီးကငှားရမ်းခဲ့တာဖြစ်ပြီးဒီအစီရင်ခံစာအရအနည်းဆုံးနိုင်ငံပေါင်း25နိုင်ငံတို့ကထုတ်လုပ်တဲ့လက်နက်တွေကိုတွေ့ရှိခဲ့ရတာဖြစ်ပါတယ်အီရန်နဲ့ဆီးရီးယားနိုင်ငံတွင်မှအသုံးပြုနေတဲ့လက်နက်အများစုကအမေရိကန်ပြည်ထောင်စုရုရှားနဲ့အရင်ဆိုဗီယက်ပြည်ထောင်စုဟောင်းနိုင်ငံတွေထံကဖြစ်ပါတယ်။အစ္စလာမ်ရဲ့အစွန်ရောက် ISIS တိုက်ခိုက်ရေးသမားတွေဟာအတ္တမပြုချစ်မှုတွေ၊နှိမ့်ဆက်ညှဉ်းပန်းမှုတွေ၊ပြန်ပြီးဆွဲပြီးတရားလက်လွတ်တပ်ဖြတ်တာတွေအပါအဝင်နှိမ့်ဆက်ညှဉ်းပန်းမှုတွေကျူးလွန်နေတယ်လို့လည်း Amnesty အပါအဝင်လူ့ခွင့်ရေးအဖွဲ့တွေနဲ့ကုလသမဂ္ဂတို့ကဆွတ်ဆွဲထားပါတယ်။ပြီးခဲ့တဲ့နှစ်လပိုင်းကတည်းကစစ်သွေးကြွတွေနေမျိုးတွေတွေ့ချက်သိမ့်ပိုက်ခဲ့ခြင်းကဆလို့ဆီးရီးယားအရှေ့ပိုင်းအီရတ်နိုင်ငံမြောက်ပိုင်းနဲ့အနောက်ပိုင်းတို့ကသိမ့်နဲ့ချီတဲ့ဒေသခံတွေအိုးအိမ်စွန့်ခွာထွက်ပြေးခဲ့ရပြီလည်းဖြစ်ပါတယ်
။အာဖဂန်နစ္စတန်တောင်ပိုင်းကန်ဒါမြို့စေကန်ဒီကစစ်တပ်အင်အားစခန်းတစ်ခုကိုတပုန်တွေကတိုက်ခိုက်နေတာအဆုံးသတ်သွားအောင်အာဖဂန်စစ်တပ်ကကြိုးစားနေရတာနဲ့အမျှအာဖဂန်လူမျိုးရေးတပ်ဖွဲ့တွေနဲ့တာလီဘန်စစ်သွေးကြွတွေကြားဒီကနေ့ကန်ဒါမြို့မှာတိုက်ပွဲတွေဆက်ဖြစ်ပါတယ်။တာလီဘန်တေကံပုံခွဲသူတူကစစ်တပ်ဝန်ကိုတိုက်ခိုက်ပြီးအနီးနားကစာတင်ကြောင်းတစ်ခုမှာအတေကံဖောက်ခွဲတိုက်ခိုက်တယ်လို့အင်္ဂါနေ့ကစဖြစ်တဲ့တိုက်ခိုက်မှုတွေအတွင်းလူ6ယောက်ထဏ်မှန်းနေသေဆုံးရပြီပါပြီ။ဒေသဆိုင်ရာတပ်ဖွဲ့ရဲ့တပ်မှုဗိုလ်ချုပ်ကြီးဒါဟူရှာဝါဖာဒါကစစ်သွေးကြွတွေရဲ့တိုက်ခိုက်မှုဟာသူ့ကိုပြစ်မှတ်ထားတာလို့ယူဆတဲ့ကြောင်း VOA ကိုပြောပါတယ်။တာလီဘန်တွေကတော့သူတို့ရဲ့အတေကံပုံခွဲတိုက်ခိုက်မှုတွေကြောင့်ဒါဇင်နဲ့ချီတဲ့အာဖဂန်လူမျိုးရေးတပ်ဖွဲ့တွေသေဆုံးထိခိုက်ဒဏ်ရာရတာရှိတယ်လို့ဆိုပြီးလူမျိုးရေးတပ်ဖွဲ့တွေအကြီးအကျယ်ထိနာသွားတဲ့ကြောင်း VOA ကိုပြောပို့တဲ့သူတို့ရဲ့ညင်ညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့လည်းတာလီဘန်တွေဟာသူတို့ရဲ့တိုက်ခိုက်မှုတွေကြောင့်ထိခိုက်ဒိဆုံမှုတွေနဲ့ပတ်သက်လို့ချက်ကားပြောဆိုလို့ရှိတယ်ဆိုတာကိုတော့အများကသိထားကြပါဗျ။
ပြင်သစ်နိုင်ငံပါရီမြို့တော်ကဘက်တက်စလန်ဖျော်ဖြေပွဲခမ်းမကိုနိုဝင်ဘာလ13ရက်နေ့ကတိုက်ခိုက်မှုအတွင်းတည်ဆုံးခဲ့တဲ့တတိယမြောက်တနတ်သမားဘဲသူဘဲဝါဖြစ်တယ်ဆိုတာကိုဖော်ထုတ်နိုင်ပြီဖြစ်တဲ့အကြောင်းပြင်သစ်အစိုးရတာဝန်ရှိသူတွေကပြောပါတယ်တနတ်သမားဟာပြင်သစ်နိုင်ငံအရှေ့ပိုင်းစတာဘော့ကဖြစ်တယ်လို့ပြင်သစ်အစိုးရတာဝန်ရှိသူတွေကဒီကနေ့ဗုဒ္ဓဟူးနေ့မှာပြောပါတယ်တိုက်ခိုက်မှုအတွင်သေဆုံးခဲ့တဲ့တနတ်သမားဟာ2013ခုနှစ်နှောင်းပိုင်းအတွင်လူငယ်အဖွဲ့တစ်ဖွဲ့နဲ့ဆီးရီးယားကိုတွားရောက်ခဲ့တယ်လို့လည်းယုံကြည်ထားပါတယ်2014ခုနှစ်အစောပိုင်းပြင်သစ်နိုင်ငံကိုပြန်လည်ရောက်ရှိတဲ့အချိန်မှာဒီအဖွဲ့တွေကအများအပြားဖမ်းဆီးထောင်ချခံရတယ်လို့လည်းသတင်းတွေကဖော်ပြကြပါတယ်တနတ်သမားရဲ့နာမည်ကိုတော့တရားဝင်ထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။ဒါပေမဲ့ပြင်းထန်သတင်းမီဒီယာတွေမှာတော့ DNA စစ်ဆေးမှုတွေအရတနတ်သမားဟာအသက်23နှစ်အရွယ်ဖာဝတ်မိုဟာမက်အာဂတ်ဖြစ်တယ်လို့ဖော်ပြကြပါတယ်။မနေ့အင်္ဂါနေ့ကတော့ American Rock Guitar ဖွဲ့ Eagle of Death Metal ကပါရီမှာရှိတဲ့ Bethesda ဖြောပြေပွဲခမ်းမကိုပြန်လည်သွားရောက်ပြီးပြစ်ခတ်မှုအတွင်တည်ဆုံးခဲ့ရတဲ့ Eagles အဖွဲ့ရဲ့အဝယ်တော် Nick Alexander တည်ဆုံးခဲ့ရတဲ့နေရာမှာပန်းစည်းချခဲ့ပါတယ်ရှင်။
ဗီယိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့ဗုဒ္ဓညနေပဲသတင်းတွေကိုတရားရေးဆက်လက်ထုတ်လွှင့်နေပါတယ်။အာရှဒေသဆိုင်ရာအမေရိကန်ကြီးတဲ့တပ်မှုကသူ့အနေနဲ့မြန်မာစစ်ဖက်နဲ့ပူပြီးအနီးကဆက်ဆံမှုစေရထက်တန်နေတယ်လို့အင်္ဂါနေ့ကပြောတဲ့အကြောင်း Writer သတင်းတပုတ်မှာဖော်ပြထားပါတယ်။ဒါပေမဲ့လည်းအမေရိကန်အစိုးရရဲ့မူဝါဒပိုင်းဆိုင်ရာဆုံးဖြတ်ချက်ကိုစောင့်ရမယ်လို့ပြောပါတယ်။မြန်မာနိုင်ငံရဲ့မိတ်ဖက်နိုင်ငံတွေဖြစ်တဲ့ရှေ့တောင်အရှနိုင်ငံများဖွဲ့အာဆီယံနိုင်ငံတွေကစစ်ဖက်ကောင်းဆောင်တွေကလည်းအမေရိကန်နဲ့မြန်မာကြားအဲ့ဒီလိုဆက်ဆံမှုမျိုးကိုမြင်တွေ့ချင်နေကြတယ်လို့ Washington မြို့တော်မှာလုပ်တဲ့ကာကွယ်ရေးဆိုင်ရာသတင်းဆောင်မရေးသူတွေရဲ့ဆွေးနွေးပွဲအတွင်းဗိုလ်သူကြီး Vincent Brooks ကပြောသွားတာပါ2014ခုနှစ်ကလုပ်တဲ့အာဆီယံကာကွယ်ရေးဝန်ကြီးတွေရဲ့အစည်းအဝေးတစ်ခုအကြောင်းကိုဗိုလ်သူကြီး Brooks ကပြန်ပြောပြပါသေးတယ်အစည်းအဝေးမှာတခြားစစ်ဘက်ခေါင်းဆောင်တွေကသူ့လက်ကိုဆွဲပြီးအဲဒီမှာရှိနေတဲ့မြန်မာစစ်ဗိုလ်ချုပ်တဦးစီကိုခေါ်သွားခဲ့ကြတယ်လို့ဆိုပါတယ်အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံပြီးဆက်ဆက်သွားနိုင်ရေးကူညီလှုံ့ဆော်ပေးဖို့ဒေသတွင်းမှာတကယ်ကိုပဲလိုလားနေကြတယ်လို့ဗိုလ်သူကြီး Brooks ကပြောပါတယ်အခုဆိုရင်ခွင့်ပြုထားသလောက်အဆင့်နဲ့ဆက်လုပ်ရတော့မယ်လို့လည်းသူကဆိုပါတယ်ဒီရလာယူကောက်ပွဲမှာဒေါ်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအပြည့်အသက်အနိုင်ရသွားတာကြောင့်ရှေ့ဆက်လှုပ်ဆောင်ဖို့ရအသင့်ရှိနေဖို့ဖြစ်သွားစေတယ်လို့ဗိုလ်ချုပ်ကြီး Brooks ကပြောပါတယ်။အခုချိန်ထိကတော့တိတ်မြန်မြန်ကြီးရှိမရောက်သေးကြောင်းအလားအလာကောင်းရှိနေတယ်လို့သူ့အနေနဲ့ယူဆပြီးမူဝါဒပိုင်းလမ်းညွှန်ချက်တွေကိုစောင့်ရမယ်လို့ပြောပါတယ်။အုပ်ချုပ်ရေးပိုင်းသတင်းမီဒီယာပြည်သူလူထုအယသအစိုးရနဲ့ဆက်ဆံမှုပိုင်းတွေမှာအမေရိကန်စစ်ဘက်ရဲ့ကြွမ်းကျင်မှုကိုမျှဝေဖို့ရအခွင့်အလမ်းတစ်ခုအဖြစ်အမေရိကန်ပြည်ထောင်စုကမြင်ထားတယ်လို့ဗိုလ်ချုပ်ကြီး Vincent Brooks ကပြောသွားပါတယ်
။ Syria အစိုးရနဲ့ဒေသရင်းငြိမ်းချမ်းရေးသဘောတူညီချက်တစ်စိတ်တစ်ပိုင်းအဖြစ်ဒီကနေ့ဗုဒ္ဓဟူးနေ့မှာတော့ Hunt မြို့ရင်းကသဘုံတို့နောက်ဆုံးထိန်းချုပ်ရာနေရာကနေ Syria ပြည်သူတွေထွက်ခွာနေကြပါတယ်။ Syria ပြည်ရင်းစစ်အတွင်း Syria အစိုးရတပ်ဖွဲ့တွေကနှစ်တော်ကြာဝိုင်းရံထားတာကြောင့်ပြည်ရင်းစစ်စတင်ရာဒေသတစ်ခုဖြစ်တဲ့ Hunt မြို့ရင်းမှာသဘုံအနည်းငယ်ကွက်ပြီးတော့ကျန်ရှိနေတာဖြစ်ပါတယ်။အတိုက်ခံတိုက်ခိုက်ရေးသမားတွေ will အရက်ကနေထွက်ခွာနေသလိုယာနဲ့ချီတဲ့အရက်သားတွေလည်းဒီဒေသကနေထွက်ခွာဖို့ bus car တွေကိုတက်နေကြပါတယ်။ဒီကနေ့မှာလူ950လောက်ထွက်ခွာမယ်လို့ခန့်မှန်းထားတဲ့အကြောင်းစီးရီးယားနိုင်ငံတွင်းကအကြမ်းဖက်မှုတွေကိုစောင့်ကြည့်တဲ့ဗီတင်အခြေစိုက်စီးရီးယားလူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။သဘုံတွေထွက်ခွာသွားပြီးရင်တော့မြို့တော်ဒမတ်စကတ်ရဲ့မြောက်ဖက်ကီလိုမီတာ150အကွာလောက်မှာရှိတဲ့ Hunt မြို့ကိုစီးရီးယားအစိုးရကအပြည့်အဝနေရာယူမှာဖြစ်တယ်လို့ခွန်မြို့နဲ့ဟာမာအလက်ပိုရိုနဲ့မြောက်ဖက်တလွားနဲ့ချိတ်ဆက်ထားတဲ့အဝေးပြေးလမ်းမကြီးကိုလည်းထိန်းချုပ်မှာဖြစ်ပါတယ်
။ Syria, Iran နဲ့စိုးရင်ကျက်ရှိတဲ့တခြားနိုင်ငံဒါမှမဟုတ်ဒေသတွေကိုလွန်ခဲ့တဲ့9နှစ်အတွင်းသွားခဲ့ပူးသူတွေကိုအမေရိကန်ပြည်ထောင်စုရဲ့ပြည်ဝင်ဗီဇာကင်းလွတ်ခွင့်အစီအစဉ်အရဝင်ခွင့်ပေးတာမျိုးကနေပိတ်ပင်ကန့်သတ်မဲ့ဥပဒေမူကြမ်းတရားကိုအမေရိကန်အောက်လွှတ်တော်ကတခဲနဲ့အတည်ပြုလိုက်ပါတယ်။အခုဥပဒေမူကြမ်းဟာဗီဇာကင်းလွတ်ခွင့်အစီအစဉ်ကိုပြင်ဆင်ဖြည့်ဆွတ်ဖို့နိုင်ငံရေးပါတီကြီးနှစ်ခုစလုံးကတွန်းအားပေးနေရတဲ့တစ်စိတ်တစ်ပိုင်းပါ။ဗီဇာကင်းလွတ်ခွင့်အစီအစဉ်အရနိုင်ငံပေါင်း38နိုင်ငံကနိုင်ငံသားတွေဟာအမေရိကန်တန်ယုံဒါမှမဟုတ်ကောင်စစ်ဝင်ယုံမှာအရင်ဆုံးဗီဇာယူစရာမလိုပဲအမေရိကန်ပြည်ထောင်စုရဲ့ဝင်ရောက်နိုင်ပြီးဂျပန်90ထက်မများတဲ့ကာလအနေတိုင်းခွင့်ရှိတာပါထောက်ခံမဲ့48မဲကန့်ကွက်မဲ19မဲနဲ့အင်္ဂါနေ့ကအတည်ပြုလိုက်တဲ့ဥပဒေမူကြမ်းမှာလှုပ်ဆောင်ရမယ့်အပြောင်းအလဲတွေအတော်များများပါဝင်ပါတယ်အဲ့ဒီထက်မှာသက်ဆိုင်ရာနိုင်ငံတွေအနေနဲ့ခီးသွွားတွေကိုပြည်ပဆိုင်ရာရက်တက်ဖွဲ့ Interpol မှာရှိတဲ့အချက်လက်တွေနဲ့တိုက်ဆိုင်စစ်ဆေးပြီးဥပဒေထိန်းသိမ်းရေးအဖွဲ့တွေကလူရှိနေသူတွေဟုတ်မို့ဆိုတာကိုစမ်းစစ်ဖို့လဲပါဝင်ပါတယ်
ယူကရိန်းနိုင်ငံအရှေ့ပိုင်းမှာပြီးခဲ့တဲ့ဩဂုတ်လကတည်းကတိုက်ပွဲတွေတိတိတသားရောကြလာခဲ့ပေမဲ့21လကြာတိုက်ပွဲတွေအတွင်းလူပေါင်း 9,000 ကျော်သေဆုံးခဲ့ရပြီးဖြစ်တယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးယုံကပြောဆိုလိုက်ပါတယ်။ယူကရိန်းအစိုးရနဲ့ရုရှားလိုလားသူခွဲထွက်ရေးသမားတွေကြားစက်တင်ဘာလ1ရက်နေ့ကရရှိထားတဲ့သဘောတူညီချက်တင်နဲ့လက်နက်ကြီးတွေဖြုတ်သိမ်းခဲ့တာကြောင့်နှစ်ဖက်ကြားအကြမ်းဖက်မှုတွေရောကြရေးအထောက်အပံ့ဖြစ်စေခဲ့တယ်လို့လည်းကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးကဒီကနေ့ဗုဒ္ဓဟူးနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာထည့်သွင်းပြောဆိုထားပါတယ်ရှင
်
ဖို့ထုံးနေညနေခင်းနောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတင်ကြီးထိုက်တို့ကပြောပြပေးသွားတော့ပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ခုတော့သတင်းဆောင်းပါးတွေကိုဆက်တိုက်တင်ဆက်သွားပါမယ်မြန်မာနိုင်ငံရဲ့ပထမဆုံးရန်ကုန် Stock Exchange အစုရှယ်ယာဈေးကွက်ကိုကုမ္ပဏီ6ခုနဲ့စတင်ဖွင့်လှစ်လိုက်ပြီးဖြစ်ပါတယ်။မတ်တီငွေကြက်တန်ပေါင်း 32,000 နဲ့ဒီအစုရှယ်ယာဈေးကွက်ကိုစတင်တည်ထောင်ထားတာပါ။ဆယ်စုနှစ်နဲ့ချီအစိုးရထိန်းချုပ်ခဲ့တဲ့စီးပွားရေးနဲ့ဗဏ္ဍာရေးလုပ်ငန်းတွေကိုပြုပြင်ပြောင်းလဲမှုတွေလှုပ်လာခဲ့ပြီးတဲ့နောက်မှာအခုလိုအစုရှယ်ယာဈေးကွက်ကိုမြန်မာနိုင်ငံမှာပထမဆုံးဖွင့်လှစ်တာဖြစ်ပြီးနိုင်ငံခြားပိုင်ကုမ္ပဏီတွေကိုတော့ဥပဒေတချို့ပြင်ဆင်ပြီးမှပဲလက်ခံသွားမယ်လို့ဗဏ္ဍာရေးဒုဝန်ကြီးဦးမမောင်သိန်းကပြောပါရယ်ဒီသတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းကမမေခါကပေးပို့ထားပါရယ်ရှင
်ဟုတ်ကဲ့ပါဒီကနေ့မှာမြန်မာနိုင်ငံရဲ့ပထမဆုံးရန်ကုန် Stock Exchange အစုရှယ်ယာဈေးကွက်ကိုကုမ္ပဏီ6ခုနဲ့စတင်ဖွင့်လှစ်လိုက်ပြီးဖြစ်ပါတယ်ဒီဈေးကွက်ကိုဝင်ရောက်လာတဲ့ကုမ္ပဏီ6ခုအနေနဲ့ရှယ်ယာရောင်းဝယ်တာတွေကိုတရားဝင်အနေနဲ့ကတော့နောက်နှစ် February ဒါမှမဟုတ်မတ်လအစောပိုင်းမှသာစတင်လှုပ်ဆောင်ရမှာဖြစ်တယ်လို့ဗဏ္ဍာရေးဝန်ကြီးဌာနဒုတိယဝန်ကြီးဒေါက်တာမမောင်သိန်းကဒီကနေ့ရန်ကုန် Stock Exchange အစုရှယ်ယာဈေးကွက်ဖွင့်ပွဲမှာပြောဆိုခဲ့ပါတယ် Stock Exchange နဲ့ပတ်သက်ပြီးဦးမမောင်သိန်းကအခုလိုပြောပါတယ
် Stock Exchange ဆိုတာနိုင်ငံရဲ့စီးပွားရေးအတွက်ကိုယ်ပိုင်ဖြစ်တယ်ရှိတဲ့ဖြစ်တယ်ကလည်း
စတော့ဈေးကွက်လို့ခေါ်တဲ့ဒီအစုရှယ်ယာဈေးကွက်ဆိုတာဟာအများပိုင်ကုမ္ပဏီတွေကသူတို့ပိုင်တဲ့အစုရှယ်ယာတွေကိုယင်းနှိမ့်လန်းလို့သူဝယ်ယူလို့သူပြည်သူတွေကိုရောင်းချပေးသွားတာကိုခေါ်တာဖြစ်ပါတယ်လက်ရှိမှာရန်ကုန် Stock Exchange မှာရှယ်ယာအယောင်းဝယ်ပြုလုပ်ဖို့စည်ရင်းသွင်းထားတဲ့အများပိုင်ကုမ္ပဏီ6ခုကတော့ FMI ကုမ္ပဏီမြမလေယာစီးပွားအများပိုင်ကုမ္ပဏီ MAPCO ပထမပုဂ္ဂလိကဘဏ်မြမတိလဝါအထူးစီးပွားရေးဆောင် Holding အများပိုင်ကုမ္ပဏီမြန်မာနိုင်ငံသားများဘဏ်နဲ့ Great Hockham ကုမ္ပဏီတို့ဖြစ်ပါတယ်ဒီလိုအများပိုင်ကုမ္ပဏီတွေကနေသူတို့ပိုင်တဲ့အစုရှယ်ယာတွေကိုယင်းနှီးလိုသူတွေကိုရောင်းချတာမှာဝယ်ယူယင်းနှီးမြုပ်နှံလိုသူနဲ့အစုရှယ်ယာရောင်းချသူကုမ္ပဏီများကြားဝန်ဆောင်မှုအဖြစ်ဆောင်ရွက်ပေးရမယ်ဝန်ဆောင်မှုကုမ္ပဏီတွေလည်းလိုအပ်ပါတယ်လက်ရှိမှာဒီလိုဝန်ဆောင်မှုပေးမဲ့ကုမ္ပဏီတွေနဲ့ပတ်သက်ပြီးဗဏ္ဍာရေးဝန်ကြီးဌာနဒုတိယဝန်ကြီးဒေါက်တာမမောင်သိန်းကတော့လိုင်စင်ချထားပေးဖို့ရထားတဲ့ဝန်ဆောင်မှုကုမ္ပဏီ10ခုရှိကြောင်းဒါပေမဲ့လက်တွေ့မှာတော့ကမ္ဘောဇာကုမ္ပဏီတစ်ခုတည်းကိုသာလိုင်စင်ချထားပေးထားကြောင်းမကြခင်မှာဗဏ္ဍာရေးဝန်ကြီးဌာနအနေနဲ့ဝန်ဆောင်မှုကုမ္ပဏီလိုင်စင်များကိုဆက်တိုက်ချသွားပေးမှာဖြစ်ကြောင်းဒီကနေ့ကျင်းပတဲ့ရန်ကုန် Stock Exchange ဖွင့်ပွဲမှာပြောဆိုခဲ့ပါတယ်ဒီရန်ကုန် Stock Exchange ကိုမြမစီးပွားရေးဘဏ်က57ရာခိုင်နှုန်းတိုကျို Stock Exchange က18ရာခိုင်နှုန်းကျော်နဲ့ဂျပန်တိုင်ဝမ်သုတေသနကရာခိုင်နှုန်း30ကျော်ထဲဝင်ကအကောင့်ထဲပေါ်ဆောင်ရွက်ခဲ့ခြင်းဖြစ်ပါတယ်လက်ရှိမှာဝန်ဆောင်မှုကုမ္ပဏီအနေနဲ့တာဝန်ယူထားတဲ့ကမ္ဘောဇာကုမ္ပဏီကအကြီးတန်းဦးဆောင်ညွှန်ကြားရေးမှူးဦးညိုမြင့်ကဝန်ဆောင်မှုပေးမဲ့လုပ်ငန်းနဲ့ပတ်သက်ပြီးသူကအခုလိုပြောပြပါတယ်
ရောင်းရည်ကြီးတွေဘယ်လဲဒီအားလုံးဒီရတိုင်းနဲ့ရောင်းရွက်ဝင်ရောက်ဖို့ပြောပါတယ်အဲ့ဒါမှမဟုတ်လို့ရှိရင်ဆရာစီကဒီရတိုင်းအချိန်မီအသက်ကြာရှိနေတယ်အဲ့ဒါအရင်ပေါ့မှုတွေပဲဖြစ်အောင်ဒီရတိုင်းနဲ့ထားစီရင်လုပ်နေတယ်ရောင်းရွက်ဝယ်တာငွေချေပေးတဲ့ဆိုကျွန်တော်ဘဏ်ကိုရေးချေတာပါအဲ့ဒါကိုကျွန်တော်ကမ္ဘောဇာဘဏ်ကိုကမ္ဘောဇာဘဏ်ကြီးဆန်ဆန်နံပဲဖြစ်ပါတယ်အဲ့ဒါနိုင်ငံတိုင်းမှာဒီလိုစောက်ရေးဆောက်လို့ရှိရင်အဲ့ဒီဘဏ်ကိုအရင်ရေးချေရပါအဲ့ဒါကျွန်တော်ကမ္ဘောဇာဘဏ်ကြီးရေးချေထားပါတယ်
Asia Press ရဲ့ Jawai Construction Company ကစီးပွားရေးလုပ်ငန်းရှင်ကိုအောင်ထွတ်ဦးကတော့ Stock ဈေးကွက်ပေါ်ပေါက်လာတဲ့အပေါ်အခုလိုတုံ့တက်ပါတယ
်။ကမ္ဘာမှာလည်းကုမ္ပဏီကြီးတွေအကုန်လုံးကဒီ Stock ပေါ်မှာအကုန်တင်ထားတာပဲ။ဒီကိုဟိုဘယ်လိုခေါ်လဲ Stock ပေါ်တင်ထားပြီဆိုရင်တော့ဒီကုမ္ပဏီကခိုင်းမာတယ်ဟိုခိုင်းမာရည်တည်နိုင်တယ်လို့ဒီကမ္ဘာလုံးနေထားနေသတ်မှတ်ထားရလို့ထင်တာပဲလေ။အဲ့လိုမျိုးဖြစ်မှာထင်တာ။ဟုတ်။ကမ္ဘာနိုင်ငံမှာထင်တယ်လို့အောင်မြင်မှုရနိုင်လားဆိုတာကတော့ဟိုဒီမှာသူတို့ဒီ Stock Exchange ကိုလုံးပုံလုံးကြီးဘလို့တတ်မှတ်ထားလဲ။နောက်ဟို register ဝင်တဲ့ကုမ္ပဏီတွေကမြန်မာနိုင်ငံအနေနဲ့ဝင်တဲ့ကုမ္ပဏီတွေကဘယ်လောက်ထိဝင်လာမလဲ။ဟိုနည်းနည်းလေးပဲဖြစ်နေရင်တော့သိမှဆိုးတယ်။ဆိုတော့နောက်ခိုင်မာတဲ့ကုမ္ပဏီကြီးငွေကြေးလက်ရှိတဲ့ကုမ္ပဏီကြီးတွေဖြည်းဖြည်းနဲ့ဒီပေါ်တင်လာရင်တော့ stock မှာများလာပြီဆိုတော့အတော်မှကြီးက stock က အောင်မြင်လာမယ်လို့ထင်ပါတယ
်ဒီလိုရန်ကုန် stock exchange မှာအစု share တွေအများပြည်သူကိုထုတ်ရောင်းခွင့်ရရှိဖို့အတွက်မြန်မာနိုင်ငံသားများပိုင်းအများပိုင်းကုမ္ပဏီတွေအနေနဲ့နှစ်နှစ်အမြန်အစွန်းရရှိရမှာဖြစ်ကြောင်းအခွန်ငွေမမှန်ပေးဆောင်နေကြောင်းတတ်သိပြဖို့လိုအပ်တဲ့အပြင်ကုမ္ပဏီမှာအစု share ပေါင်း100ရှိဖို့လိုအပ်ပါလေရှင်
မမေခါတင်ပြတော့ပါရှင် VOA မြန်မာပိုင်းစီစဉ်ကနေပို့ထုံးနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲရွေးကောက်ပွဲမှာအပြတ်သက်အနိုင်ရအတိုက်ခံကောင်းဆောင်တောအောင်ဆန်းစုကြည်နဲ့အရင်စစ်အာဏာရှင်ဟောင်းဗိုလ်ချုပ်မူကြီးတန်းရွှေတို့တွေ့ဆုံခဲ့ကြတာကြောင့်ရွေးကောက်ပွဲလွန်ကာလမြန်မာနိုင်ငံရဲ့အကူပြောင်းကာလတိုးတက်ဖြစ်ထွန်းမှုတရဖြစ်ပေါ်ခဲ့ပါတယ်စစ်တပ်အပေါ်မှာဩဇာညောင်းနေတဲ့ပုံကိုယ်တူဦးနဲ့လူထုထောက်ခံမှုကြည်ကြဲပြင်းပြန်ရထားတဲ့တောအောင်ဆန်းစုကြည်တို့ကြားအကဲဆက်တဲ့အာဏာချိန်ခွင်ရှာထိန်းညှိမှုအဖြစ်သုံးသပ်သူတို့ကရှုမြင်ကြတဲ့အကြောင်း VOA သတင်းထောက် Ron Corbin ကသတင်းပေးပို့ထားပါတယ်မတ်တငီထိုက်ကပြန်ပြောပြမှာပါ
ပြီးခဲ့တဲ့သတင်းဖတ်တောက်ချန်ကြီးကအရင်ဆရာနာရှင်ဟောင်းဗိုလ်ချုပ်မှုကြီးတန်းရွှေနဲ့ပေါင်းဆန်းစုကြည်တို့တွေ့ဆုံခဲ့ကြတာကိုဗိုလ်ချုပ်မှုကြီးတန်းရွှေရဲ့မြေဖြစ်သူကိုနေရွှေသွေးအောင်ရဲ့လူမှုကွန်ရက် Facebook စာမျက်နှာကနေတဆင့်ထွက်ပေါ်လာခဲ့ပါတယ်။ပေါင်းဆန်းစုကြည်ဟာအနာဂတ်မြန်မာကောင်းဆောင်ဖြစ်လာရမှာဖြစ်ပြီးသူ့အနေနဲ့တက်နိုင်တဲ့ဘက်ကအစွမ်းကုန်ထောက်ပံ့ပေးမယ်လို့ဗိုလ်ချုပ်မှုကြီးဟောင်းဦးတန်းရွှေရဲ့ပြောဆိုချက်ကိုလည်းမြေဖြစ်သူနေရွှေသွေးအောင်ကကိုကာပီရေးသားထားပါတယ်။ဒီတွဲဆောင်မှုကဒေါန်ဆန်းစုကြည်ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ရွေးကောက်ပွဲအောင်ပွဲနဲ့မြန်မာနိုင်ငံမှာနိုင်ငံရေးအခင်အကျင်းပြောင်းလဲလာတာကိုဖော်ညွှန်းနေတာဖြစ်တယ်လို့အီယာဝရီသတင်းဌာနရဲ့ Editor ဦးအောင်စောကပြောပါတယ
် Former regime and the government leaders and I think they realized that
အခင်းချင်းကပြောင်းလဲသွားပြီဆိုတာကိုအရင်စစ်အာဏာရှင်နဲ့အစိုးရခေါင်းဆောင်တွေနားလည်သဘောပေါက်ထားကြပါတယ်။နောက်နှစ်မှာ NLD ပါတီကအာဏာရလာချိန်မှာနိုင်ငံရေးအခင်းအချင်းကအကြီးအကျယ်ပြောင်းလဲသွားမှာပါ။ဒါကြောင့်သူတို့ဘက်ကပြန်လဲရင်ကြားစေရေးအာမခံချက်လိုမျိုးအာမခံချက်တွေရချင်နေတယ်လို့ထင်တဲ့အကြောင်းအယဝတီသတင်းဌာနရဲ့ Editor ဦးအောင်စောပြောသွားတာဖြစ်ပါတယ်။ဒေါန်ဆန်းစုကြည်နဲ့ဗိုလ်ချုပ်မှုကြီးဟောင်းဦးတန်းရွှေတို့ရဲ့အခုတွေ့ဆုံမှုဟာ1990ပြည်လွန်နှစ်တွေနောက်ပိုင်း၄ချိန်မြောက်တွေ့ဆုံမှုဖြစ်ပါတယ်။နောက်ဆင်ဟနာရှင်ဟောင်းဗိုလ်ချုပ်မှုကြီးတန်းရွှေနဲ့နီးစပ်တဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့အတူလက်ရှိလွှတ်တော်ဥက္ကဋ္ဌသုရဦးရွှေမဟာလည်းဒီတွေ့ဆုံပွဲဖြစ်မြောက်ရေးအဓိကကြောင်းဝင်ဆောင်ရွက်ပေးခဲ့သူအဖြစ်သုံးသပ်သူတို့ကရှုမြင်ကြပါတယ်။နိုင်ငံရေးအကူအပြောင်းကာလအနာအလွှဲအပြောင်းကိုပြည်သူတွေအနီးကပ်စောင့်ကြည့်နေကြတယ်လို့လူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့ Forum for Democracy ရဲ့တာဝန်ခံတဦးဖြစ်သူဒေါခင်အုံမာကပြောပါတယ
် For now people are still very careful not raising their doubt you know all of us want our sensitivity to be able to
ပြည်သူတွေကတိတ်ကိုသတိထားနေကြစေပါဒီအချိန်မှာဒေါန်ဆန်းစုကြည်အနေနဲ့အကောင်းဆုံးဆွေးနွေးညှိနှိုင်းနိုင်ဖို့အားလုံးကဖြစ်စေချင်ကြပါတယ်တချိန်တည်းမှာပဲစစ်တပ်အနေနဲ့ဒီစစ်အာဏာရှင်ဟောင်းအနေနဲ့သူ့ဘက်ကအဆုံးစွန်လိုက်ရောနိုင်တဲ့အတိုင်းအတာတစ်ခုကိုတတ်မှတ်ထားပြီးသားလားဆိုတဲ့အပေါ်မှာလည်းတိတ်ကိုစိုးရိမ်နေကြပါတယ်။ဒီအတိုင်းအတာအထိပဲဆွေးနွေးနိုင်ခဲ့မယ်ဆိုရင်ဥပမာအဖြစ်အခြေခံဥပဒေကိုသာပြင်ဆင်နိုင်ခြင်းမရှိရင်တော့ NLD အတွက်အတော်လေးအခက်အခဲဖြစ်ပါလိမ့်မယ်လို့ဒေါခင်အုံမှပြောသွားတာဖြစ်ပါတယ်။2008ခုနှစ်အခြေခံဥပဒေကစစ်တပ်ကိုလွှတ်တော်အမတ်နေရာ25ရာခိုင်နှုန်းပြည့်ထားပြီးအစိုးရအဖွဲ့အစည်းကရေးပါတဲ့ပြည်ထရေးနေဆက်ရေးရာနဲ့ကာကွယ်ရေးဝန်ကြီးဌာနတွေမှာဝန်ကြီးနေရာတွေကိုလည်းအလိုလျောက်ရရှိထားတာကြောင့်ရွေးကောက်ပွဲတွေရှိနေပေမဲ့လည်းမြန်မာနိုင်ငံရေးမှာစစ်တပ်ရဲ့အခမ်းကဏ္ဍကတိတ်ကိုအရေးပါနေစေဖြစ်ပါတယ်စစ်တပ်ကဩဇာညောင်းနေပေမဲ့ဒေါန်ဆန်းစုကြည်ရဲ့ပြုပြင်ပြောင်းလဲရေးအထောက်လှုပ်ဆောင်မှုအပေါ်မှာယုံကြည်ချက်ခိုင်ခိုင်မာမာရှိနေတယ်လို့နိုင်ငံရေးအကျဉ်းသားရေးဆောင်ရွက်နေသူဦးဘိုကြီးကပြောပါတယ
် We hope for the best so because lady if army leader really
အကောင်းဆုံးကိုမျှော်လင့်ထားပါတယ်စစ်တပ်ခေါင်းဆောင်တွေအနေနဲ့ပြည်သူတွေရဲ့ရွေးချယ်မှုပြည်သူစံတာကိုတကယ်တမ်းနားထောင်မယ်ဆိုလို့ရှိရင်တော့ဒေါအောင်ဆန်းစုကြည်သမရဖြစ်ရေးကိုစိစက်ညှိနှိုင်းကြဖို့လိုအပ်ပါတယ်။ဒါ့အပြင်နိုင်ငံမှာတရားဥပဒေစိုးမိုးရေးရှိဖို့အတွက်ပေါ်ပေါက်လာမဲ့အစိုးရတင်တယ်လေအတူတကွအလုပ်လုပ်ကြဖို့လိုအပ်ပါတယ်။ဒေါအောင်ဆန်းစုကြည်ကိုအကူအညီပေးဖို့လိုပါတယ်လို့ဥဘိုကြီးကပြောခဲ့တာပါ။အရင်ဆင်ရနာရှင်ဟောင်းဗိုလ်ချုပ်မှုကြီးတန်းရှင်နဲ့တွေ့ဆုံပြီးနောက်အတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကအမျိုးသားရင်ကြားစီရေးအတွက်အာဃာတမထားကြဖို့လိုတယ်လို့ပြောဆိုပြီးNLD ပါတီဝင်တွေကိုတက်မတော့အရင်စစ်အာဏာရှင်ဟောင်းနေတဲ့အတူတကွအလုပ်လုပ်ကြဖို့လဲတိုက်တွန်းပြောဆိုထားပါတယ်ရှင်
။မတင်ကြီးထိုက်ပါရှင်။ လက်နက်ကင်တပ်ပေါင်းစုဖြစ်တဲ့ညညွတ်တော်တိုင်းရင်သားလူမျိုးများ Federal Council UNFC ရဲ့နေပါလေအစည်းအဝေးကိုထိုင်းနိုင်ငံချင်းမိုင်မြို့မှာဒီဇင်ဘာလ9ရက်နေ့ကစတင်ကျင်းပရမှာ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့ဝင်2ဖွဲ့ဖြစ်တဲ့ CNF နဲ့ PNL အဖွဲ့ကိုအဖွဲ့ဝင်အဖြစ်ကနေယာယီရပ်ဆိုင်ခဲ့ပြီးယာယီနှုတ်ထွက်ထားတဲ့ KNU အတွက်ချန်လက်ထားတဲ့ကိုယ်စားလှယ်နေရာတွေကိုလည်းဖယ်ရှားလိုက်ပါတယ်။ဒါအပြင် UNFC အဖွဲ့ဝင်တွေနဲ့ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့ဝင်တွေပြစ်ခတ်မှုတွေနဲ့ပတ်သက်လို့အစိုးရမှတာဝန်ရှိတယ်လို့လည်းဆိုပါတယ်။မအေးအေးမှာကတင်ပြပို့ထားပါရရှင်။
လက်နက်ကင်တပ်ပေါင်းစုဖြစ်တဲ့ညညွတ်တော်တိုင်းရင်းသားလူမျိုးများ Federal Council UNFC ရဲ့နှစ်ပတ်လည်အစည်းအဝေးမှာအဖွဲ့ဝင်တွေကတပ်ပေါင်းစုမှုကိုတွေးဖယ်ပြီးလက်မှတ်ရေးထိုးထားတဲ့အဖွဲ့နှစ်ဖွဲ့ဖြစ်တဲ့ချင်းမျိုးသားတပ်ဦး CNF နဲ့ပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNL တို့ကိုအဖွဲ့ဝင်ဖြစ်ကနေယာယီရဲ့ဆိုင်းလိုက်တယ်ဆိုပြီး UNFC ရဲ့ဒုတိယဥက္ကဋ္ဌနိုင်ဟန်သားကဆိုပါတယ်
သူတို့ဟာတော့ဒီ UNFC ရဲ့ဆုံးဖြတ်ချက်ကိုကျော်လွန်ပြီးတော့ပေါ့လေသူတို့သဘောနဲ့သူတို့လုပ်လိုက်တယ်။အပေါင်းစုတစ်ခုခုမှဒီအများရဲ့ဆုံးဖြတ်ချက်ပေါ့နော်။ဒါတော့အလုံးကနေအဖွဲ့ဝင်အလုံးကနေလိုက်ရလိုက်နိုင်ရမယ်ဆိုတဲ့နေရာမှာသူတို့ကတော့ဒါကိုကျော်လွန်ပြီးတော့လုပ်ခဲ့လို့ပေါ့လေ
။မြန်မာအစိုးရနဲ့အပြစ်ခတ်ရဲ့စရေးလုပ်ပြီးတဲ့နောက်မှာတပ်ပေါင်းစုကနေယာယီနှုတ်ထွက်ခဲ့တဲ့KNU အဖွဲ့နဲ့ပတ်သက်လို့လေပထမပိုင်းမှာအချိန်မရွေးပါဝင်နိုင်အောင် KNU အဖွဲ့အတွက်ကိုယ်စားလှယ်နေရာတွေကိုတပ်ပေါင်းစုအနေနဲ့ခြံလှပ်ထားခဲ့ပေမဲ့အခုအခါမှာတော့ KNU အနေနဲ့လည်းတပ်ပေါင်းစုနဲ့ကင်းကွာသွားပြီဖြစ်တာကြောင့်ခြံလှပ်ထားတာမျိုးတွေမရှိတော့ဘူးလို့ဆိုပါတယ်
။ဟာဘူးလည်းမလို့တော့ဘူးလေသူတို့ကနှုတ်ဆက်သွားတာတစ်နှစ်ကျော်ပြီဆိုတော့လာမယ့်ပုံတော့မရှိသေးဘူးလို့အဲ့ဒါလိုပဲနေနေ
UNFC ကတော့အဖွဲ့ဝင်အားလုံးပါဝင်ရေးဆိုတဲ့မူအတိုင်းပဲဆက်လက်ရည်တည်သွားမှာဖြစ်ပြီးတိုင်းရင်းသားညီလာခံကြီးတွေမှာချမှတ်ထားတဲ့မူတွေရည်တည်ချက်တွေအတိုင်းဆောင်ရွက်သွားမှာဖြစ်တယ်လို့ဆိုပါတယ်။အခုဆိုရင်တိုင်းရင်းသားလက်နက်ကင်အဖွဲ့တွေကြားထဲမှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရည်စရေးသဘောတူစာချုပ် NCA ကိုအဖွဲ့၈ဖွဲ့ကလက်မှတ်ရေးထိုးထားပြီးတခြားအဖွဲ့တွေကတော့လက်မှတ်ရေးထိုးထားတာမျိုးတွေမရှိသေးပါဘူး။ဒီထဲမှာ UNFC တပ်ပေါင်းစုအဖွဲ့ဝင်တွေလည်းပါဝင်တာပါ။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာပဲ UNFC အဖွဲ့ဝင်ဖြစ်တဲ့တအောင်းပလောင်အမျိုးသားလွတ်မြောက်ရေးတပ်နဲ့ရှမ်းပြည်တောင်ပိုင်းတပ်တွေဟာနယ်မြေအငင်းပွားမှုနဲ့တိုက်ပွဲတွေဖြစ်နေတာပါဒီတိုက်ပွဲတွေအတွင်း NCA လက်မှတ်ရေးထိုးထားတဲ့ရှမ်းပြည်တောင်ပိုင်းတပ်ဘက်ကနေမြမတပ်မတော်ကဝင်ရောက်ကူညီတိုက်ခိုက်ပေးတယ်ဆိုပြီးတအောင်းပလောင်တပ်တွေဘက်ကဆွဆွဲထားပါတယ်ဒီသတင်းသာမှန်ကန်မယ်ဆိုရင်အစိုးရမှတာဝန်ရှိတယ်ဆိုပြီးနိုင်ဟန်တာကဆိုပါတယ် UNFC တပ်ပေါင်းစုတွေထဲမှာKIO ကချင်လွတ်မြောက်ရေးတပ်မတော်ကရင်နီအမျိုးသားတိုးတက်ရေးပါတီမွန်ပြည်သစ်ပါတီရှမ်းပြည်မြောက်ပိုင်းတပ်မတော်တအောင်းမျိုးသားလွတ်မြောက်ရေးအဖွဲ့ရခိုင်မျိုးသားကောင်စီကိုကန့်တပ်မတော်ဝအမျိုးသားအဖွဲ့ချုပ်လာဟုဒီမိုကရက်တစ်ပါတီတို့ကအဖွဲ့ဝင်ဖြစ်ဆက်လက်ရှိနေတာပါလက်ရှိမှာတော့မြမအစိုးရတပ်တွေနဲ့ကချင်ပြည်နယ်ရှမ်းပြည်နယ်ထဲမှာ UNFC အဖွဲ့ဝင်၃ဖွဲ့လောက်ဟာတိုက်ပွဲတွေဖြစ်ပေါ်နေပါတယ်ရှင်
မအေးအေးမပါရှင်ခရိုနိုင်ငံကသတင်းတပုတ်ကိုနောက်ဆုံးတင်ပြချင်ပါတယ်အမေရိကန်သမ္မတလောင်းဖြစ်ဖို့ရှင်ပြိုင်နေကြတဲ့ Republican ကိုယ်စားလှယ်ရေးကြရှေ့ရန်ရောက်နေတဲ့ Donald Trump ကအမေရိကန်ပြည်ထောင်စုကိုမွတ်စလင်တွေဝင်ရောက်ခွင့်ယာယီပိတ်ပင်ထားဖို့အဆိုပြုလိုက်တဲ့အတွက်နိုင်ငံရေးအရအခြေတင်ပြောဆိုမှုတွေလည်းစတင်ထွက်ပေါ်လာပါတယ်အဆိုပြုချက်ကတော့သမ္မတလောင်းနေရာအတွက်ရှင်ပြိုင်နေကြတဲ့ Republican တွေနဲ့အတူ Democrat ကိုယ်စားလှယ်၃ယောက်ကလည်းချက်ချင်းဆိုသလိုပြစ်တင်ရှုံချခဲ့ကြတာပါဒီအကြောင်း VOA သတင်းထောက် Jim Malone သတင်းပေးပို့ထားတာကိုတော့ကိုအောင်လင်းကတင်ပြပေးမှာပ
ါ Republican Party ရဲ့သမ္မတလောင်းဖြစ်ရွေးချယ်ခံမှုကြိုးပမ်းနေသူတွေနဲ့ထိတ်ဆုံးမှရှိနေတဲ့ Donald Trump ကိုတော့ South Carolina ပြည်နယ်မှာဆက်ရက်တက်ကြွနေတဲ့လူအုပ်ကြီးကကြိုဆိုခဲ့ကြတာပ
ါ Donald J. Trump is calling for a total and complete shutdown of Muslims entering the United States.
Hari ဖြစ်ပျက်နေတဲ့ဆိုတာဒဏ်ကြီးရတာဝန်ရှိသူတွေမဖော်ထုတ်နိုင်မချင်း Muslim တွေကိုအမေရိကန်ကိုလုံးဝဝင်မလာနိုင်အောင်ပိတ်ပစ်ဖို့ကျွန်တော် Donald J. Trump ကတိုက်တွန်းလိုက်ပါတယ
်ဒီရဲသတင်းပတ်ထဲကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုမှာအချက်ဖက်တိုက်ခိုက်မှုနဲ့ကြုံရတဲ့အတွက်ချင်းချောက်မှုအန်ဒီယာတွေကို Trump ကသတိပေးပြောဆိုနေချိန်မှာကန့်ကွက်ဆန္ဒပြသူတယောက်ကတော့သူ့ကိုထောက်ခံသူတွေကဝိုင်းဝန်းအော်ဟစ်ဟန်တာခဲ့ကြတာပါ
It's going to get worse and worse. You're going to have more World Trade Centers. It's going to get worse and worse. ဒီကဘူဇိုလာနေပါလေ
ကမ္ဘာပုံစံရေးစောင့်တိုက်ခိုက်ခံရမှုမျိုးတွေထပ်ဖြစ်ဦးမှာပါပိုဆိုးလာပါလိမ့်မယ်နိုင်ငံရေးရမမကန်ကန်ဖြစ်အောင်လုပ်မလားအသုံးမကျတဲ့အဖြစ်မျိုးနဲ့နေကြမလားအခြေအနေကတော့ဆိုးတဲ့ဆိုးလာနေပါပြီ
ဆိုရင်ထိလန့်မှုတွေရောပါစေဖို့သမ္မတဘရက်အိုဘားမားအင်ဂျီရိုကနေမင်ငုံပြောကြားပြီးနောက်တည့်ရက်မှာပဲဘီလီယံနဲ့တထေးကြီးထရမ့်ရဲ့မှတ်ချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ
် If we're to succeed in defeating terrorism we must enlist Muslim communities as some of our strongest allies
အကြံဖက်ဝါရောက်ကိုနိုင်ယူဖို့အတွက်ဆိုရင်တန်တရားတွေမုံတီးမှုတွေနဲ့တွန်းထုတ်မဲ့စာမွ슬လင်အတိုင်းဝိုင်းကိုကျွန်တော်တို့ရဲ့အခိုင်အမာဆုံးမဟာမိတ်တွေဆင်းမှာထည့်သွင်းနိုင်ဖို့လိုပါတယ်
ထရမ်ရဲ့အဆိုကတော့ Nihat Award လို့မွ슬လင်အမေရိကန်ခေါင်းဆောင်တွေကလည်းရှုံချကြပါတယ
် It is reckless and simply un-American Donald Trump
အစင်ချင်မဲ့ပြီးအမေရိကန်မဆန်တဲ့ကိစ္စပါ Donald Trump ရဲ့လေတံကဒီလိုတိုင်းပြည်ကြီးတစ်ခုရဲ့ခေါင်းဆောင်နဲ့မတူဘဲလူမိုက်ဂိုင်းခေါင်းဆောင်တယောက်လိုဖြစ်နေပါတယ်
သမဏလောင်းဖြစ်ရှင်ပြန်ပြတ်တွေဖြစ်ကြတဲ့ Republican Party ကမာကိုရူဘီယိုနဲ့ Chris Christie တို့ကလည်းဝေဖန်ခဲ့တယ်လို့ Jeb Bush ကတော့ Trump မှာစိတ်မမှန်တော့ဘူးဆိုပြီးတော့ Twitter Internet လူမှုကွန်ရက်မှာရေးသားခဲ့တာပါ Democratic Party ကသမဏလောင်းဖြစ်ရှင်ပြန်သူတွေနဲ့ထိတ်တန့်ရောက်နေတဲ့ Hillary Clinton ကတော့ဗလီတွေကိုစောင့်ကြည့်ဖို့အရင်တုန်းက Trump ရဲ့အဆိုပြုချက်ကိုဝေဖန်ခဲ့ဘူးသလိုဒီဒီချင်းအဆိုပြုချက်ကလည်းလက်မခံနိုင်စရာလောက်ရအဖြစ်ပြောဆိုခဲ့ပါတယ
် This is the kind of deplorable not only hateful
အင်မတန်ဆိုးတဲ့ကိစ္စပါလုံခြုံရေးနဲ့ပတ်သက်တဲ့ကိစ္စတခုကိုအမုန်းတရားနဲ့တုံ့ပြန်လိုက်တာဖြစ်ုံနဲ့မကပါဘူး IS တွေနဲ့တခြားအစွန်းရောက်ဂျီဟတ်ဝါဒီတွေကိုအထောက်အကူပေးရရောက်နေပါတယ
်ထရမ်ပြည်ပြောဆိုမှုတွေကြောင့်မကြာခဏမကျေနပ်စရာတွေဖြစ်ရပေမဲ့သဘောထားပြင်းထန်တဲ့ Republican မဲဆန္ဒရှင်တွေကြားမှာတော့ထောက်ခံမှုတွေပိုရလာနိုင်တယ်လို့ Bipartisan Policy Center က John Fortier ကပြောပါတယ်
Even though some might say he doesn't have a national security background, he says some things that are outrageous.
အမျိုးသားလူမျိုးရေးနဲ့ပတ်သက်လို့ကြွန့်ကျင်မှုမရှိဘူးလို့တချို့ကပြောကြသလိုလက်မခံနိုင်လောက်စရာကိစ္စတွေကိုလည်းပြောလို့ရှိပါတယ်။လူမှုကြီးကြေးကိစ္စနဲ့ပတ်သက်လို့လည်းသူ့ပေါ်မှာစိုးရိမ်မှုတွေရှိနေကြပေမဲ့အထူးသဖြင့်လူမျိုးရေးနဲ့အကြမ်းဖက်ဝါဒဆိုင်ရာကိစ္စတွေမှာတော့စိုးရိမ်မှုတွေကဒီထက်ပိုပါတယ်
။နိုင်ငံရေးသုံးသပ်သူ Stuart Rothenberg ကတော့အမျိုးသားလူမျိုးရေးကိစ္စတွေကိုအာရုံစိုက်တဲ့စီးရုံးရေးလုပ်ငန်းတွေကရရှိမှာ Republican တွေအတွက်အထောက်အကူဖြစ်လာနိုင်တယ်လို့မြင်ပါတယ်။
Republicans are just talking more and more about this.
Republicans ကဒီကိစ္စကိုအရင်ထပ်ပိုပြောလာကြပါတယ်။စင်လာအဖြစ်လည်းအမျိုးသားလုံခြုံရေးကာကွယ်ရေးစတဲ့ကိစ္စတွေမှာ Republicans တွေကပိုအားကောင်းကြပါတယ်။ American မှာထိလွယ်ရှလွယ်အခြေအနေမျိုးမေကွန်ထုတ်စရာကြုံရတဲ့အခါတိုင်းမှာ Republicans တွေအတွက်အကျိုးရှိပါတယ်
။ Republican ကိုယ်စားလောင်းတွေရဲ့ရှေ့သတင်းပိုင်အင်ကာနေစကားစစ်ထိုးဝဲမှာလည်းဒီကိစ္စကိုအဓိကပြောဆိုဆွေးနွေးကြလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်ခင်ဗျာ။
ကောင်းလုံးတင်ပြသွားရပါရှင်။ပုတ်ထိုးနေညနေခင်းစီစဉ်နေမကြခင်ပြီးဆုံးတော့မှာပါခူချန်နေတဲ့အချိန်တွင်တရင်အချင်းချုပ်ကိုကုကြကြသိန်းကပြောပြပေးပါအောင်ရှင
်။မူဆလင်တွေကိုအမေရိကန်ပြည်တော်စုတွေလုံးဝဝင်ခွင့်မပြုဘဲ Republican Party ရဲ့သမရလောင်းဖြစ်ဖို့ကြိုးစားနေသူတွေလည်းထိတ်ကပြေးနေတဲ့ဂရေကျော်တရေကြီး Donald Trump ကတောင်းဆိုပြီးတဲ့နောက်သမရအိမ်ပြည်တော်ပန်တဂွန်စစ်ဌာနချုပ်ကဘာခေါင်းဆောင်တွေနဲ့မူဆလင်အရေးတက်ကြွလှုပ်ရှားတဲ့အဖွဲ့တွေကအပြင်းထန်ဝေဖန်ပစ်တင်နေကြပါတယ်။ထရမ်ရဲ့ပြောဆိုချက်တွေဟာတဘာသူကိုထိခိုက်ပြီးအစိတ်အတောက်ဖြစ်စေတယ်လို့သမရရင်ပြီးတော့ပြောခွင့်ရ George Arnest ကအင်္ဂါနေ့မှာပြောပါရယ်။အခုလိုပိတ်ပင်ကန့်သတ်မဲ့သူ့ရဲ့အစီအစဉ်ကိုတော့အကောင့်ထဲပေါ်မယ်ဆိုရင်အမေရိကန်အခြေခံဥပဒေကိုချိုးဖောက်ရကြမယ်လို့ပြောခွင့်ရကပြောပါရယ်။တကယ်လို့2016ခုနှစ်သမရယူကောက်ပွဲမှာသူအနိုင်ရမယ်ဆိုရင်သမရအဖြစ်ထမ်းဆောင်ဖို့ရစီကံမကိုင်းညီတဲ့အတွက်အပယ်ခံရမယ်လို့ Mr. Arnest ကပြောပါရယ်။အစ္စလာမ်စွန်းရောက် IS တွေကဆိုးရွားတဲ့အကြမ်းဖက်တိုက်ခိုက်မှုတွေမှာအသုံးပြုနေတဲ့လက်နက်ခဲယမ်းတွေဟာအီရတ်စစ်တပ်ရဲ့တူလောင်ယုံတွေကနေသိမ်းယူထားတာတွေဖြစ်တာကြောင့်တည်ငြိမ်ရေးချမ်းမှုမရှိတဲ့ဒေသတွေကိုလက်နက်တွေပို့ဆောင်တဲ့နေရာမှာလုံခြုံရေးပိုပြီးတင်းကျပ်ဖို့လိုအပ်ချက်ရှိနေတာကိုပြနေတယ်လို့နိုင်ငံတကာလူ့ခွင့်ရေးဖွဲ့ Amnesty International ကပြောလိုက်ပါတယ်။အီရတ်နဲ့ဆီးရီးယားနိုင်ငံတွေအသုံးပြုနေတဲ့လက်နက်မျိုးစားတွေကိုသုံးသပ်ချက်အစီရင်ခံစာတစ်စောင်ရေးပေးဖို့ Australia ခြေဆိုင် Armament Research Services ကို Amnesty International အဖွဲ့ကငားရမ်းပြီးအစီရင်ခံစာထုတ်တာပါ။အစရီဒါဆိုင်ရာအမေရိကန်ကြီးတဲ့တမူကသူ့အနေနဲ့မြန်မာစစ်ဖက်နဲ့ပူပြီးအနီးကဆက်ဆံမှုဆေးရထက်သန်နေတယ်လို့အင်ကာနေကပြောတဲ့အကြောင်းရိုက်တာသတင်းတပုတ်မှာဖော်ပြထားပါတယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးတော့တာပါဒီညနေအတွက်အစီအစဉ်ထုတ်လုပ်ယူမှုကကိုအောင်အောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Jonat Cummings ဖြစ်ပါတယ် VOA American အသံညနေဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီထိလိုင်းတိုမီတာ71.25ရိုးကနေတရက်အတန်လွှင့်ပေးခဲ့တာပါနောက်9နာရီကြာည9နာရီနဲ့10နာရီထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးဆုံတွေ့ရအောင်ပါရှင်တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရွှင်လန်းပါစေ VOA ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပါ
This program has come to you from the Voice of America, Washington.